အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးမြန်မာနိုင်ငံကကြောင်းသားလှုပ်ရှားမှုနဲ့ပတ်သက်လို့မလေးရှားနိုင်ငံမှာဒီကနေ့ကျင်းပတဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းဆွေးနွေးပွဲတွေမှာတင်ပြဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံကိုစားပြုတက်ရောက်ခဲ့တဲ့လူငယ်ခေါင်းဆောင်တဦးကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံကဒုက္ခတဲ့အရေးနဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေကိုလည်းတက်ရောက်ခဲ့တဲ့မြန်မာကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။အီဗီလာ26ရဲ့လာမယ့်တနင်္ဂနွေနေ့မှာစတင်မယ့်အာဆီယံထိပ်သီးညီလာခံမတိုင်ခင်မလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာအာဆီယံလူငယ်ညီလာခံနဲ့လူထုအခြေပြုလူမှုအဖွဲ့အစည်းတွေရဲ့ညီလာခံဆွေးနွေးပွဲတွေပြုလုပ်နေတာပါဒီကနေ့ကျင်းပတဲ့လူထုအခြေပြုလူမှုအဖွဲ့အစည်းညီလာခံမှာမြန်မာနိုင်ငံလူငယ်ကျောင်းသားကိုစားပြုကိုစလဲကိုမော်စီခေါ်ကိုဖုံးပြည့်ကျွေကမြန်မာပညာရေးဥပဒေပြင်ဆင်ရေးနဲ့ကျောင်းသားလှူရှားမှုတွေအကြောင်းဆွေးနွေးခဲ့တယ်လို့သူကပြောပါတယ်
လည်းဗဒမ်းမှာအကျန်းဖတ်ပြပွဲခံရတဲ့ကိစ္စပေါ့နော်အဲဒီကိစ္စနဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုအကြောင်းပေါ့ဟိုကျွန်တော်တို့2014လေးကစတဲ့အကြောင်းပေါ့အဲဒီအကြောင်းလေးအခုဒီဟိုနောက်ဆုံးနောက်ပိုင်းလည်းဗဒမ်းကိစ္စဖြစ်သွားတဲ့ကိစ္စပေါ့အဲဒီအထိကျွန်တော်တောက်လျှောက်ပြောခဲ့ပါတယ်ပါဝင်စနစ်သူတွေကတုံ့ပြန်ကြတာကြတော့ဟိုတချို့ကြတော့ဒါကြောင့်မလို့ကပိမောက်တယ်ဆိုတဲ့အားမျိုးထပ်တည်ခြင်းမျိုးရှိတော့အဲ့ဒါကိုလည်းတချို့အချက်တွေပြန်ပြီးတော့ရှင်းပြခဲ့ရတော့ရှိတယ်ကြဘူး support member student ဆိုတဲ့ page မှာသူတို့ဒီနိုင်ငံကျောင်းသားလက်ပွဲဖို့အတွက်ပို့ထောက်ခံပေးတဲ့ပုံတွေသူတို့လှမ်းပူအားရရှိရကြအခုတွေ့ရကျောင်းသားတွေအားလည်းသူတို့အကုန်လုံးထောက်ခံကြရတယ
်မြန်မာအရေးလှုပ်ရှားနေတဲ့ထိုင်းမြန်မာနေဆက်ခြေဆိုင်ဘာမာပါတနာရှစ်အဖွဲ့ကဦးစိုးအောင်ကတော့နေဆက်ဒုက္ခတွေအရင်းနဲ့လူအခွင့်အရေးအခြေအနေတွေဆွေးနွေးခဲ့တယ်လို့ဆိုပါတယ
် ASEAN People's Forum နဲ့ခိုက်ပြီးတော့မှကျွန်တော်တို့ brief တခုထုတ်တာရှိပါတယ်ဒီထိုင်းမြန်မာနေဆက်မှရှိတဲ့မြန်မာဒုက္ခတွေများရဲ့အခြေအနေဆိုပြီးတော့မှအဲ့ဒီအစီအစဉ်ခံစားပေါ်မှာပဲအခြေခံပြီးတော့မှကျွန်တော်ပြောကြားခဲ့တာဖြစ်ပါတယ်။အဲတော့ဒုက္ခတွေရဲ့အခြေအနေကဘယ်လိုရှိလဲ။ဒီဒုက္ခတွေကမြန်မာပြည်ကနေမဆွတ်ချင်နဲ့ထွက်လာရတာဖြစ်တယ်ဆိုတဲ့အကြောင်းနောက်ပြီးတော့မှဒီမြန်မာပြည်မှာဆက်လက်ဖြစ်ပေါ်နေတဲ့ပဋိပက္ခအတူတဖြင့်ဒီစိတ်ရေးပဋိပက္ခဒုက္ခတွေနဲ့ကြောင်းရှိမှုတွေဖြစ်နေရတဲ့အကြောင်းနောက်ပြီးတော့မှဒုက္ခတွေကသူ့သန္တာသဘောလျောက်ပြန်ဖို့ဆိုတဲ့ကိစ္စမှာဘာအခက်အခဲတွေရှိနေရလဲနော်။နောက်ပြီးတော့မှအတင်းအဓမ္မပြန်ပူခံရတယ်ဆိုတော့ဆိုရင်တောက်ကြမှုတွေရှိတယ်တောက်လန့်မှုတွေရှိတယ်ဆိုတော့အကြောင်းတွေပေါ့လေအဲဒီကိစ္စတွေအကုန်လုံးသုံးသပ်လိုက်တယ်နောက်ပြီးတော့မှကျွန်တော်တို့ကဒီအာဆီယံကိုရောမြန်မာနိုင်ငံဆူရကိုရောနိုင်ငံတကာကိုပါကျွန်တော်တို့ကဒီပါတီလှုပ်ဆောင်ခြင်းတွေဆိုတဲ့အကြောင်းကိုပေါ့အဲ့ဒါကိုပြောခဲ့တာဖြစ်ပါတယ
်ဒီကနေ့အစည်းအဝေးပဲပြီးအာဆီယံလူငယ်တွေကသူတို့ရဲ့တောင်းဆိုချက်တွေနဲ့ပတ်သက်လို့ကွာလာလမ်ပူးမြို့တွင်းလှည့်လည်ဆန္ဒထုတ်ဖော်ခဲ့တယ်လို့ကိုမော်စီကပြောပါတယ်
ဒီနေ့ကကြတော့ညနေပိုင်းမှာကြတော့ဒီဟို ASEAN Business Forum မှာတက်လာလူတွေအားလုံးဟိုလမ်းလျှောက်ရှိတဲ့ပုံစံမျိုးဒီနေ့ညနေရဲ့စီစဉ်ပါတယ်အဲဒီစီစဉ်မှာတော့ဆွေးနွေးပွဲတွေအားလုံးရက်ပြီးတော့ဒီ forum မှာပါတဲ့လူတွေအားလုံးကျွန်တော်တို့ကိုယ်နိုင်ငံအလံတွေကိုကြိုက်ပြီးတော့အခြားကိုတောင်းဆိုခြင်းနဲ့ဟာတွေတောင်းဆိုပြီးတော့ကြွေးကြော်ပြီးတော့ရှိတဲ့လမ်းလျှောက်တဲ့ပွဲတော်ဒီနေ့လုပ်တယ်ဒီမျိုးတွေမှာပဲပတ်ပြီးတော့ပဲဗျာဟုတ်
အီဗီလာ29ရက်နေ့ကျရင်အာဆီယံလူငယ်ကိုယ်စားလှယ်တွေနဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေရဲ့ရွေးချယ်ခံကိုယ်စားလှယ်တွေဟာအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးသူတို့ရဲ့လူလားချက်တွေကိုတင်ပြသွားကြမှာဖြစ်ပါတယ်ခင်ဗျာ